မြန်မာနိုင်ငံတော်ဆေးရနာတိမ်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေပြစ်ခတ်နေနေမှုကြောင့်20ထက်မနည်းသေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာလက်နက်ကင်လုံခြုံရေးပြီးမြေရွေဘုံမြို့တုံးလိုက်လံဖြိုခွင်းတဲ့ဈာမှာပဲဆန္ဒပြတွေကလည်းအခွင့်အရေးရတယ်လို့ဆန္ဒပြခဲ့ကြပါတယ်။ လေရန်နယ်မြေဒီကုန်းတို့ဝိုက်မှာဆန္ဒပြသူတွေကိုပြစ်ခတ်တဲ့အတွက်တေဆုံးတယ်လို့အတီးပြုနိုင်သူ၃ယောက်ရှိပါတယ်။လေရန်ဘက်မှာအထက်မြင့်တိုက်ပေါ်ကနေဆန္ဒပြသူတွေကိုချိန်ပစ်တယ်လို့လေရန်မှာနေသူတွေကပြောပါတယ်။အဲဒီမှာအတန်း20ဝန်းကျင်လူငယ်2ယောက်တနက်တရံနဲ့တေဆုံးခဲ့ပါတယ်။မြေဒီကုန်းကြီးနေလိုက်ဘက်မှာလည်းတနက်ထိမှန်လို့ကျောင်းဆရာမတယောက်တေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာ ူ3ယောက်ရှိတယ်လို့အတည်ပြုနိုင်ပါတယ်။မန္တလေးမြို့လမ်းတွေတဲ့လက်နက်ကင်လုံးချုံရေးတွေဝင်လာလို့မရအောင်လို့ပြည်သူတွေကလည်းအတားအဆီးတွေလုပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မနက်ပိုင်းတုန်းကလည်းအကြမ်းမဖက်အာဏာပြန်ဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်နေဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေကိုမန္တလေးကရင်300ဆန့်စစ်ရဲဝင်တွေကနေအပြင်းမထွက်နိုင်အောင်လို့လုံခြုံရေးတွေကပိတ်ဆို့ထားခဲ့ပြီးညနေပိုင်းရောက်မှဖယ်ရှားခဲ့ပါတယ်။ပခုတ်ကူမျိုးကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာလည်းရဲရဲဘုံတွေတနက်တွေနဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အတွက်တေဆုံးသူအများဆုံး100ရဲ့ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။တရားရသူတယောက်ကိုလုံခြုံရေးတွေကဖမ်းဆီးခေါ်သွားတယ်လို့လည်းမြို့ပြမျက်မြင်တွေကပြောပါတယ်။ဗလားသူမြန်မာနိုင်ငံတောင်ပိုင်းဒိတ်မြို့မှာလည်းဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်လူစုခွဲဖမ်းဆီးခံရပါတယ်။လောလောဆယ်တည်ထားသလောက်ဒိတ်မှာတနက်တန်ရာနဲ့တေဆုံးသူ9ယောက်ထက်မနည်းရှိပါတယ်။ဒဝယ်မြို့မှာတော့ပြစ်ခတ်နေနေမှုကြောင့်6ယောက်ထက်မနည်းတေဆုံးတယ်လို့စေဝင်တန်းနဲ့ဒေသခံသတင်းမီဒီယာတွေကပြောပါတယ်။ဒေါက်တာဆစ်ကြီးအဖအဝင်အရသာဆွေရကောင်းဆောင်တွေကိုဖမ်းဆီးပြီးတော့တန်တော်ကာဝေးဦးစီးချုပ်အာနာတည်ယူခဲ့တဲ့ဖေဗရူလီ10ရက်နေ့နောက်ပိုင်းတွေကဒဝယ်မြို့ပြည်သူထောင်တောင်းချီဟာနေစဉ်လမ်းပေါ်ထွက်ဆန္ဒပြနေကြတာဖြစ်ပါလေ။ဒီနေ့အာနာပိုင်တွေရဲ့ပြစ်ခတ်နှိမ်သိမ်းမှုကြောင့်ဘကိုးမြို့မှာလည်းလူငယ်များတနက်ထိမှတေဆုံတယ်လို့ဘကိုးမြို့ကလာတဲ့သတင်းတွေမှာဖော်ပြပါရယ်။မော်လမြိုင်မြို့မှာလည်းတေဆုံထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့လောလောဆယ်ဗနီယောင်လဲဆိုတာကိုတော့အတည်ပြုလို့မရသေးပါဘူး။အခုလိုမျိုးနိုင်ငံအနှံ့ဆန္ဒပြသူတွေကိုလက်နက်ကိုင်အာဏာပိုင်တွေကပြစ်ခတ်နှိမ်သိမ်းတယ်လို့အတော်များများလဲဖန်ဆီးခံခဲ့ရပါရယ်။